တရုတ်ကွန်မြူနစ်ပါတီရဲ့တတိယအဆင့်မြင့်ဆုံးခေါင်းဆောင်ချောင်လင်းဂျီဟာမြောက်ကိုရီးယားအကြီးအကဲကင်ဂျွန်အာနဲ့စနေနေ့ကပျုံယမ်းမြို့တော်မှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးကိုထပ်မံအတည်ပြုခဲ့ကြောင်းတရုတ်အစိုးရမီဒီယာကဖော်ပြပါတယ်။တောင်ကိုရီးယားနဲ့သူ့ရဲ့မဟာမိတ်အမေရိကန်ကိုချိန်ချောင်းနိုင်ဖို့မြောက်ကိုရီးယားကဒုံးကျည်တွေစမ်းသပ်ပစ်ခတ်မှုကြောင့်တင်းမာမှုတွေထပ်မံမြင့်တက်လာနေချိန်မှာပဲတရုတ်ထိပ်တန်းခေါင်းဆောင်တူရဲ့ခီးစဉ်ဖြစ်ပေါ်လာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားအတွက်စီးပွားရေးရောတန်တမာရေးရမှာပါအဓိကထောက်ခံပေးနေတဲ့တရုတ်နိုင်ငံအနေနဲ့နှစ်နိုင်ငံဆက်ဆံရေးပုံမှန်တိုးတက်ကောင်းမွန်လာဖို့မျှော်လင့်ထားကြောင်းချောင်လင်းဂျီကကင်ဂျွန်အန်ကိုပြောခဲ့ကြောင်းတရုတ်ဆင်ဝါသတင်းအေဂျင်စီမှရေးပါတယ်။လွန်ခဲ့တဲ့85နှစ်တန်တမာဆက်ဆံရေးထူထောင်ပြီးကြတဲ့ကအိန္ဒိချင်းကောင်းတွေအဖြစ်ဘုံမျှဝေတူညီနေတဲ့ရီမန်းချက်နဲ့ဖွံ့ဖြိုးတိုးတက်မှုအဆင့်ကိုရောက်ဖို့အတူတကွကြိုးပမ်းခဲ့ကြတယ်လို့ဆိုပါတယ်။တရုတ်ဟာ 1950-1953 ကိုရီးယားစစ်ပွဲကာလကတည်းကမြောက်ကိုရီးယားဘက်ကကူညီပြီးတော့အမေရိကန်နဲ့မဟာမိတ်တွေကိုတိုက်ပေးခဲ့တာပါအခုမြန်မာခင်မှာလည်းနျူကလ িয়ার လက်နက်အစီအစဉ်ကိုတန်ခတ်တဲ့နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေကြောင့်အားနည်းနေတဲ့မြောက်ကိုရီးယားရဲ့စီးပွားရေးကိုလည်းထောက်ပံ့ကူညီပေးနေတာဖြစ်ပါတယ်ဗျာ